အမေရိကန်သမိုင်းမှာမေးဖြောက်လို့မရနိုင်တဲ့စိတ်ထိခိုက်စရာဖြစ်တွေ့တဲ့ကတစ်ခုကတော့1963ခုနှစ်နိုဝင်ဘာလ22ရက်နေ့မှာသမရကနေဒီတယောက်တက်ဆက်ပြည်နယ်ဒါလတ်စ်မြို့မှာလှုပ်ကြံခံခဲ့ရတဲ့အဖြစ်ပါအခုဆိုရင်သမရကနေဒီလှုပ်ကြံခံခဲ့ရတာအနှစ်50ပြည့်တော်မှာဖြစ်ပေမဲ့သူဟာအခုထိအမေရိကန်ပြည်သူတွေကြားမှာရေပန်းစားလူကြိုက်များနေဆဲဖြစ်တဲ့အကြောင်းလူမှုစစ်တမ်းတွေမှာတွေ့ရပါတယ်နောက်ပြီးအမေရိကန်ပြည်သူတွေဟာသူ့ရဲ့နိုင်ငံအပေါ်မှာထားတဲ့တွေးဆကြံစီမှုတွေအတွက်လည်းအတူယူအားကျနေကြဆဲလည်းဖြစ်ပါတယ်။သမရကနေဒီလှုပ်ကြံခံခဲ့ရတဲ့နှစ်50မြေပြည့်အထိမ့်မှတ်အကြောင်းကိုတော့ VOA သတင်းတောက် Jim Mellon သတင်းပေးပို့ထားပါတယ်။ဆက်ပြီးတော့နားဆင်ကြည့်ရအောင်ပါရှင်
။ကာတာစူးစမ်းလေးလာရေးဟာသမရဂျွန် F ကနေဒီရဲ့သမရရွေးကောက်ပွဲကာလတွေအတွင်းအသုံးပြုခဲ့တဲ့ New Frontier စာမျက်နှာသစ်ဆိုတဲ့ကြွေးကြော်တမ်းရဲ့အရေးပါတဲ့အစိတ်ပိုင်းတစ်ရပ်ဖြစ်ခဲ့ပါတယ်။သမရကနေဒီလက်ထက်မှာတည်သာထင်ရှားတဲ့ရလက်တွေလူသားတွေလိုက်ပါခဲ့တဲ့မာဂျူရီအာကာသစူဇန်လေးလာရေးအဖွဲ့အောင်မြင်မှုတွေဟာနောက်ဆယ်နှစ်ကြာတဲ့အခါလကဘာကိုဆင်းသက်နိုင်ဖို့အစပြုတဲ့ခြေလှမ်းဖြစ်အမှတ်ထင်ထင်ကျန်ရစ်ခဲ့တာပဲဖြစ်ပါတယ်။မစ်ကက်သလင်းကနေဒီထောင်ဆန်ကသမရကနေဒီရဲ့ညီကိုတော်ဆက်သူရောဘတ်ကနေဒီရဲ့သမီးအကြီးဆုံးမှာ
It was not about what I can do for you. It wasyou should do this because it's tough.
သူပြောခဲ့တာအခက်တွေ့နေတဲ့လူတယောက်ကိုအကူအညီပေးမယ်စာအဲ့ဒီအခက်အခဲကိုမဖြစ်မနေကိုယ်တိုင်လုပ်ယူရဖို့အားပေးရမယ်ဆိုတာပါပဲ။လကဘာကြီးကိုသွားဖို့ဆိုတာခက်ခဲတဲ့အလုပ်ပါ။ဒါပေမဲ့ကျမတို့အားလုံးအစွမ်းကုန်ကြိုးစားကြရမှာပါ။အဲ့ဒီလိုလုံနိုင်ခဲ့ပြီဆိုရင်ကျမတို့ကပို့ပြီးတော့အရေးချင်းပြေးသွားတဲ့လူသားတွေအဖြစ်ကိုယ့်ကိုယ်ကိုမြင့်တင်နိုင်ကြတယ်ဆိုတာသိကြသွားမှာပါ။
သမရကနေဒီတာဝန်ထမ်းဆောင်ခဲ့ချိန်မှာရင်ဆိုင်ရတဲ့အုံနောက်6ဆရာအကောင်ဆုံးကိစ္စတွေတဲ့ကတစ်ခုကတော့လူမှုအခွင့်အရေးပဲဖြစ်ပါတယ်။သူမကွယ်လွန်ခင်လပိုင်းလောက်မှာသမရကနေဒီဟာအေးအေးယူဆောင်ရွက်စရာတင်ပြချက်အသစ်တစ်ခုကိုလွှတ်တော်မှာတင်ပြခဲ့ပါတယ
် Primarily with a moral issue. It is as old as the scriptures and is as clear as the American
Constitution. ဟာကျင့်ဝတ်ဆိုင်ရာကိစ္စတွေနဲ့အဓိကရင်ဆိုင်ခဲ့ကြရတာဖြစ်ပါတယ်။နောက်ပြီးအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေလိုပဲအလွန်ရှင်းပါတယ်။အဓိကကြားတဲ့မိကုံကဘာလဲဆိုတော့အမေရိကန်တွေဟာဒန်းတူညီမျှတဲ့အခွင့်အရေးတန်းသူကြီးများလုတ်ပိုင်ခွင့်တွေရကြတော့မလားဆိုတာပါပဲ
။သမရကနေဒီရဲ့ထူးခြားတဲ့အောင်မြင်မှုတွေနဲ့နောက်တစ်ခုကတော့ Peace Corps လို့ခေါ်တဲ့ဆယ်စုနှစ်နဲ့ကြီးပြီးဖွံ့ဖြိုးဆဲနိုင်ငံတွေမှာတွားရောက်အမှုထမ်းဆောင်တဲ့အမေရိကန်လူငယ်တွေရဲ့စေတနာဝန်ထမ်းအဖွဲ့အစည်းကြီးကိုမတီးခဲ့တာပဲဖြစ်ပါတယ်။1962ခုနှစ် January လကသူသမရအဖြစ်ကျန်းသစ္စာကျင်းဆိုတဲ့အခမ်းအနားမိန့်ခွန်းမှာထိုစဉ်ကသမရ John F. Kennedy က
And so my fellow Americans Ask not what your country can do for you. Ask what you can do for your country.
အမေရိကန်နိုင်ငံသားတွေကိုကျွန်တော်ပြောချင်တာကိုယ့်နိုင်ငံကကိုယ့်အတွက်ဘာလုပ်ပေးနိုင်မလဲလို့မေးမယ့်အစားကိုကကိုယ့်နိုင်ငံအတွက်ဘာလုပ်ပေးရမလဲဆိုတာကိုမေးဖို့ဖြစ်ပါတယ်
သမရကနေဒီရဲ့အခုလိုပြောကြားခဲ့တဲ့အမှားစကားကြောင့် Peace Corps လူငယ်စေတနာဝန်ထမ်းအဖွဲ့ကြီးစတင်တရေတဲလာခဲ့တာဖြစ်ပါတယ်သမရကနေဒီရဲ့အခုလိုအမှတ်ရစရာပြောကြားချက်တွေနဲ့ပတ်သက်လို့ပန်ဆယ်ဗေးနီးယားမှာနေထိုင်တဲ့သမိုင်းသူတေတီဒေါ်ဖြူဖြူကအခုလိုပြောပါတယ
်သမရကနေဒီကတငငယ်လေးနဲ့လှုပ်ကြံခံရတယ်ပေါ့နော်အခုတည်းကအမေရိကန်ပြည်သူလူထုပြမကောကပတော်ဟာမှရှိတဲ့လူတိုင်းအောင်လေသူ့နာမည်ကိုကြားလိုက်တယ်ဆိုရင်ပဲသူပြောခဲ့တဲ့စကားတွေကိုအမြဲပဲမှတ်မိတယ်ပေါ့သူရဲ့ကျန်တဲ့စာစုပွဲမှာအမေရိကန်ပြည်သူလူထုကိုဖာပြောလဲဆိုရင်အမေရိကန်နိုင်ငံကကိုအမေရိကန်ပြည်သူလူထုတွေအတွက်ဘာလုပ်ပေးမလဲဆိုမေးတာတဲ့အမေရိကန်ပြည်သူလူထုကနိုင်ငံအတွက်ဘာလုပ်ပေးရမလဲဆိုတာမျိုးကိုမိကောကိုကိုကိုပြန်ထုတ်တဲ့လို့သူကပြောရပုံနဲ့နောက်ကဘာနဲ့ရှိမသူပါပြောကြလေဆိုတော့အမေရိကန်နိုင်ငံကနေကဘာအတွက်ဥစားပြီးဘာလုပ်ပေးမလဲလို့မေးတာတဲ့အမေရိကန်နိုင်ငံနဲ့အတူကဘာအတန်းမှရှိတဲ့နိုင်ငံတွေကအကုန်လုံးကပူးပေါင်းပြီးတော့နိုင်ငံတိုင်းနိုင်ငံတိုင်းမှရှိတဲ့လူတွေရဲ့လွန်လပ်မှုတွေကိုဘယ်လိုလုပ်ကြမလဲအဲ့ဒါကိုမိကောမေးတဲ့နေဆိုရင်အဲ့ဒါလေးကသမိုင်းတွင်းမဲ့စကားလေးတစ်ခုဖြစ်ပါတယ်နော်ဥဒက်ထက်မှာပေါ့နော်လူငယ်တွေကိုနိုင်ငံကိုကိုစားပြီးတော့လုပ်ပေးနိုင်မှုအတွက်ကိုအဲ့ဒီ peace call ဆိုပြီးတော့စပြီးတော့လုပ်ခဲ့တဲ့အတွက်ကြောင့်အမေရိကန်ပြည်သူများရှိတဲ့လူငယ်တွေကနောက်ပိုင်းမှာအဲ့မဖွံ့ဖြိုးတဲ့လက်တဲ့အမေရိကန်တို့တောင်အမေရိကန်တို့အာဖရိကတို့အရှာအပိုင်းတချို့နိုင်ငံတွေမှာတွားပြီး peace call နေနဲ့တွားပြီးနိုင်ငံတော်ကိုကိုစားပြီးလှုပ်ဆောင်ခဲ့တာလည်းတွေ့တယ်ပေါ့နော်
တကယ်လို့များသမရကနေဒီတက်ရှိထင်ရှားရှိခဲ့အောင်မဲဆိုရင်ကဘာကြီးရဲ့အနေထားဟာအခုလက်ရှိအနေထားနဲ့ကွာခြားနေနိုင်တယ်လို့လူအများကတွေးဆနေကြသေးပ
ါ It's really sad. Our country lost a lot in November 19.
ဒါကတကယ်ကိုဝမ်းနဲ့ကြေခွဲစရာဖြစ်ပါ။ကျမတို့တန်းပြည်ဟာ1963နိုဝင်ဘာလမှာအများကြီးဆုံးရှုံးခဲ့ရပြီးတော့ကျမအဖေလှုပ်ကြံခံရချိန်မှာလည်းတစ်ချိန်ထပ်ပြီးတော့ဆုံးရှုံးမှုကြီးမားခဲ့ပါတယ်။ တကယ်လို့များသူတို့တက်ရှိထင်ရှားရှိနေခဲ့ကြမယ်ဆိုရင်ကျမတို့တန်းပြီဟာအခုထက်အများကြီးပိုပြီးတော့ကောင်းနေမှာပါပဲလို့တွေးမိပါတယ်ကျမကအယူသဲတဲ့သူတယောက်တော့မဟုတ်ပါဘူးအစိုးရကုံသွားရဲ့အကောင့်တွေလာနိုင်တယ်လို့သိထားပေမဲ့လည်းကျမတို့တန်းပြီမှာထိခိုက်နာကျင်ရမှုတွေအများကြီးဖြစ်လာခဲ့ပြီးတော့အစိုးရကိုအများကြီးကြုံတွေ့ခဲ့ကြရပါတယ်
သမရဂျွန်ဖ်ကနေဒီရဲ့ပြောစကားတွေဟာအခုချိန်ထိလူလူကြားမှာပဲ့တင်ရိုက်ခတ်နေဆဲဖြစ်ပြီးကဘာကြီးကိုပိုးပြီးလှပတာရအောင်အားထုတ်ကြိုးပမ်းကြမယ်သူတွေအတွက်လဲသူဟာမီရှူးတစ်စောင်တစ်ဖွဲထွန်းလင်းတောက်ပနေဆဲဖြစ်ပါရဲ့ရှင်